ရန်ကုန်မြို့မှာစစ်အာဏာရှင်စတင်သူတွေကိုစစ်တပ်နဲ့ရဲကရဲစခုတို့ပြစ်ခတ်ဖမ်းဆီးပြီးအကြမ်းပတ်နှိမ်နေနေပေမဲ့ဆန္ဒပြမှုအပေါ်မှာအချိန်မီနေပါတယ်ရန်ကုန်မြို့ရဲ့အခြေအနေကိုကျွန်မအကနုံတင်ပြပေးမှာပါ ရန်ကုန်မြို့လှေသန်းမြေနီကုန်းသားမွေယူစနပလာဇာအင်းစိန်လမ်မပေါ်စားတဲ့တပိတ်စစ်ကြောင်းနေရာတွေကိုစစ်တပ်နဲ့ရဲကမျက်ရည်ယိုပုံအတံပုံရောဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲနေတာပါ။စနပြဆူရက်နေရအတော်များများမှာစစ်တပ်နဲ့ရဲအင်အားပုံမှုတင်းကျပ်ချထားပြီးဖြိုခွဲတဲ့နေရာမှာလည်းမျက်ရည်ယိုပုံအတံပုံရောဘာကြီးတွေပုံမှုတုံးလာတာတွေ့ရတယ်လို့စနပြသူတွေကပြောကြားပါတယ်။
အင်းဆိုင်လာမှာပေါ်မှာတပိတ်စစ်ကြောင်းကိုလည်းမနေ့အစောပိုင်းကလေးကအတံပေါ်မြေရေရိုးပေါ်အများပြားတုံးပြအကျန့်ဖက်ဖြိုခွဲနေတာပါအဲ့ဒီတပိတ်စစ်ကြောင်းမှာရောက်နေတဲ့သတင်းထောက်တူကကိုတိုင်ကြုံတွေ့ခဲ့တဲ့အခြေအနေကိုအခုလောပြောပါတယ်ဟိုကုလိုက်လောကရဲ့စားတယ်စားပြီးတော့သူတို့တွေကနှစ်နာရီလောက်နေမှာပေါ့စပြီးနှစ်နာရီလောက်နေပါတပိတ်စစ်ဆွဲတယ်ပေါ့နော် ဒီကိုလည်းယူကုန်နေတဲ့ပုံများတုံးတယ်ပြီးတော့တခါလဲအဲဒါသူတို့ဟိုမရက်ဘူးပေါ့နော်တောက်လျှောက်ကိုလေးရင်အားစစ်တဲ့အင်အားနဲ့ဝင်ပြီးတော့တပိတ်လူကိုဖြုတ်ဆဲတယ်ပေါ့နော်အဲ့တော့ဒီနေ့ဟိုတော့ပြန်ပြီးတော့တောင်ပြန်ပြတယ်နေရလာလို့ဒီနေ့တခါလဲကြေးရတာပေါ့နော်အဲ့လိုကြေးရလို့တက်ဆိုင်ရာနီးရနီးရအိမ်တွေထဲမှာဝင်ပြီးတော့ခုံးနေကြတယ်အပြည့်ပြေးရရင်စစ်တပ်ကလူတွေနဲ့ရဲလူတွေ
အလားတူပဲစမ်းချောင်းမြို့နယ်ဘာဒရလန်ကျွန်းတော်လန်မြင်းလီကောင်းတဝိုက်မှာစစ်တပ်နဲ့ရဲအင်အားအမြောက်များချထားပြီးပြစ်ခတ်ပြိုခွဲလို့ရောဘာဂျီထိမှန်းသူတွေရှိတယ်လို့အဖမ်းခံရသူ၃ဦးထပ်မင်းရှိနေတယ်လို့အဲ့မှာသတင်းယူနေတဲ့သတင်းထောက်တူကပြောပါတယ
်ဒီနေ့ကတော့ခံရရတယ်လို့ပဲကျွန်းတော်လန်နောက်ပြီးတော့ဘရုံမာလန်ဘာဒရလန်ဒီလက်ဒီပေါ်မှာဒီစမ်းသပ်ပြကြတယ်မနေ့ကလို့ပဲဟိုတနေ့ကလို့ပဲဒီအကာရီနဲ့အကာရီတစ်ဆင့်နှစ်ဆင့်ခံပြီးတော့ဆက်တက်ကြတယ်7နာရီကျော်7နာရီဝင်ကျင်ကြတော့ရဲတွေကဝင်လာပြီးတော့စံပုံးတွေဖောက်တယ်နေရီပုံးတွေဖောက်တယ်ဖောက်ပြီးတော့ဒီလူစုခွဲရပေါ့လူစုခွဲပြီးတော့ဒီဆက်တက်လူတွေဖမ်းတယ်ပေါ့၃ယောက်ကျွန်တော်လည်း၃ယောက်ပါသွားတယ်ဘရိုမာလန်မှလည်းအဲ့လိုလူစုခွဲတယ်ဒါပေမဲ့တစ်ယောက်ပါလဲဆိုတာအဆင်မပြေဘူးတရှိတော့3နာရီညနေ3နာရီကျော်လောက်ကျတော့လူစုခွဲသွားကြတယ်
စန္ဒပြသူတွေစီစစ်တပ်နဲ့ရဲတပ်ဖွဲ့တွေအလွယ်တကူမဝင်ရောက်နိုင်အောင်အကာအရံတွေပိတ်ကာထားတာကိုရဲကမြေကော်ဆက်တွေနဲ့ဖိအားခဲ့ပါတယ်။မနေ့တုန်းကလည်းစမ်းချောင်းမြို့နယ်ဗဟိုလန်းပေါ်မှာအာဏာသိမ်းစစ်တပ်ဆက်ကျင်သူတွေကိုအကြမ်းဖက်ပြိုခွဲခဲ့တာအိမ်ပေါ်ပစ်ထောင်တာတွေကျွန်မကိုယ်တိုင်မြင်တွေ့ခဲ့ရပါတယ်။ဒီကနေ့မှလည်းတာမွေပတ်မှာစန္ဒပြလူအုပ်ထဲအရဝတ်တူဝင်လာပြီးမြေရေရိုးပုံပစ်ဖောက်လို့အနီးနားလူတွေထိခိုက်တာတွေရှိတယ်လို့စန္ဒပြသူတို့ကပြောပါတယ်။
မနက်ကရရှိမနက်စစ်နိုင်စမင်းကစားပြီးတော့မြေရုံခွဲပါတယ်။အရင်နေ့ကဆိုးလာတော့ဟုတ်ဆိုးမြေရုံခွဲရတော့ဆိုးရလို့ပြောပါတယ်။ပြီးတော့ဟိုဟာဒီမြေရုံကိုပေါ့နော်ဒီခီတူတူအုတ်ထဲနေပြီးတော့ရှယ်ဝင်းနဲ့စသားနေပြီးတော့ခွဲသွားပြီးသူကလည်းနည်းနည်းလေးပို့ထိသွားတယ်ရှင်။အဲတော့ဒီဟာကိုဒီဒီမှာလည်းနည်းနည်းစစ်တရဲတစ်ဖက်လိုမတတ်မှတ်တော့ပါဘူး။ဒါအကျန်ဆက်ပုံမျိုးပေါ်တက်ပြီးတော့ဒုတက်ထမားတိုက်ပစ္စည်းတွေလည်းတော့အဲ့လိုမျိုးပဲတမတ်ပါတော့
တယ်ခင်ဗျ။စစ်တပ်ကိုစကြင်သူတွေတမကလမ်းတော်လမ်းလာသူတွေလည်းရိုက်နှက်ဖမ်းဆီးနေတာတွေလည်းရှိနေပါတယ်။တင်မနဲ့လှဲတန်းလမ်းဆောင်မှာအသက်60နှစ်အထက်အမျိုးသားသူအဖမ်းခံရတဲ့အခြေအနေကိုမိသားစုဝင်တော်ခင်လေးကအခုလိုပြောပါတယ်။
ခင်ဗျားကတော့ကျမတို့ဖေကဆန္ဒပြတဲ့လူတော့မဟုတ်ဘူးရှင်။သူကချိုခွဲတာလည်းမဟုတ်ဘူး။ကျမတို့ဖေကမနဲ့ဆိုလို့ဆိုရှင်လက်ဖက်တွေထွက်တော့တယ်ရှင်။အဲလက်ဖက်တွေထွက်တော့တော့အိမ်ကနေပြီးတော့ပေါ့နော်။လှဲတန်းအဖေကအလှဲတန်းလမ်းအပေါ်လမ်းလမ်းတုံမှာနေတာ။ဆိုတော့ကားကိုရှေ့ကိုထွက်ပြီးတော့ကြွေတာနဲ့ကားရက်ပြီးတော့ဖမ်းခံလိုက်ရတာ။ဘာကြောင့်ဖမ်းခံရလဲ။တပည့်ကျောင်းကိုချိုခွဲတာလားဆိုတော့လေကျမတို့ရှင်းရှင်းလင်းလင်းမသိပါဘူးရှင်။ဟုတ်လဲလဲရဲ့တစ်ဖက်ချမ်းမှရှိတဲ့အဖေရောညာတစ်ချက်တစ်ဖက်ချမ်းမှရှိတဲ့အနီတော်ခကျင်ထွေးကိုဖမ်းလိုက်တာပါရှင့
်ဒီကနေ့မှာတော့ရန်ကုန်မြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲရာတန်ရာရရှိသူနဲ့အဖားဆီးတွေရှိခဲ့ကြောင်းရက်ွက်နေပြည်သူတွေကပြောပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး